ဒီနေ့နိုဘယ်ငြိမ်းချမ်းရေးဆုကိုတရုတ်ပြည်ကအဆိုအနဲ့သဘောခွဲပြီးယုံကြည်ချက်ကြောင့်ကျင်းကျခံရသူလူရှောက်ဖို့ကရရှိသွားခဲ့ပါတယ်။တရုတ်ပြည်မှာအခြေခံလူခွင့်ရေးတွေအတွက်အကြမ်းမဖက်နှစ်ရှည်တိုက်ပွဲဝင်ခဲ့တာကြောင့်နိုဘယ်ဆုချီးမြှင့်တာဖြစ်တယ်လို့ဆုရွေးချယ်ရေးကော်မတီကဆိုပါတယ်။လူခွင့်ရေးနဲ့ငြိမ်းချမ်းရေးကြားမှာနီးနီးကပ်ကပ်အဆက်ဆက်ရှိပါတယ်လို့ကော်မတီကယုံကြည်တဲ့အကြောင်းတောက်ချာနေ့ကထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာနိုဘယ်ငြိမ်းချမ်းရေးကော်မတီကပြောထားပါတယ်။နိုင်ငံတော်ပုံကမှုနဲ့ပြီးခဲ့တဲ့ဒီဇင်ဘာလကသူ့ကိုထောင်ဒဏ်17နှစ်တရုတ်ပြည်ကချမှတ်ထားခဲ့ပါတယ်။တရုတ်ပြည်မှာနိုင်ငံရေးပြုပြင်ပြောင်းလဲရေးတွေလုပ်ဖို့နှိုးဆော်ထားတဲ့2008ကြေညာစာတမ်းကိုတခြားသူတွေနဲ့သူကရေးသားလက်မှတ်ထိုးခဲ့သူတယောက်ပါ။သူ့ပေါ်ချမှတ်ထားတဲ့ပြင်းထန်လာတဲ့ပြစ်ဒဏ်ကြောင့်သူဟာတရုတ်နိုင်ငံကလူခွင့်ရေးလှုပ်ရှားမှုရဲ့သင်္ကေတဖြစ်လာခဲ့ပါတယ်လို့ Nobel ဆုကော်မတီကပြောပါတယ်။အသက်54နှစ်ရှိပြီဖြစ်တဲ့လူဟာ1989ခုနှစ်မှာစပြီးအဖမ်းခံခဲ့ရတာပါ။တရားမင်းရင်ပြင်လူမှုဆန္ဒပြပွဲကိုထောက်ခံခဲ့တဲ့အတွက်နှစ်နှစ်နီးနီးအကျဉ်းချခံခဲ့ရပါတယ်။နောက်ပိုင်း1999နှစ်များအတွင်းမှာတရုတ်ပြည်ရဲ့တပါတီစနစ်ကိုမေးခွန်းထုတ်မေးမြန်းလာခဲ့တဲ့အတွက်အလုတ်ကျန်းတဲ့ထောင်ဒဏ်3နှစ်ကျခဲ့ရပါတယ်။နေအကျယ်ချုပ်လဲကာလရှည်ကြာကျခဲ့ပါတယ်။ယခင်ကစာပေပေါမောက်ခတယောက်ဖြစ်ခဲ့တဲ့လူကိုပြီးခဲ့တဲ့ဒီဇင်ဘာလမှာပြစ်ဒဏ်ချပြီးတဲ့နောက်နိုင်ငံတကာကအလေးထားလာရတဲ့သူဖြစ်လာခဲ့တာပါ။လူကိုရာဇဝတ်သားလို့တရုတ်ဆိုရကသုံးလုံးပြောဆိုပြီးနိုဘယ်ဆုအတွက်စဉ်းစားတိုက်တဲ့သူမဟုတ်ဘူးလို့တရုတ်ပြည်ကနိုဘယ်ဆုကော်မတီကိုအစောပိုင်းကပြောခဲ့ပါတယ်။